မြန်မာနိုင်ငံနေကသတင်းသမားတွေအတွက်ရွေးချယ်ချင်းမြင့်မဲ့အမျိုးသားသတင်းစု National Press Award ရဲ့ကော်မတီကိုတိုးချဲ့ဖွဲ့စည်းလိုက်တယ်လို့အကဲပြတ်ရွေးချယ်ရေးအဖွဲ့ကလည်းဒီကနေ့မှဖွဲ့စည်းလိုက်ပါတယ်။အမျိုးသားသတင်းစုကော်မတီတင်းမှသာစာပေစစ်စစ်ရေးနဲ့စာပေစာနယ်ဇင်းကတာဝန်ရှိသူရေပါရာဖြစ်ပြီးတော့စုအကဲပြတ်ရေးအဖွဲ့မှာတော့ဝိုင်းရင်သတင်းစာဆရာကြီးဝိုင်းရင်စာပေပညာရှင်တွေနဲ့ပဲလွတ်လပ်စွာရွေးချယ်မှဖြစ်တယ်လို့စုဖြစ်မြောက်ရေးကော်မတီတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းအပြည့်စုံကတော့မတင်းတီရီကဆက်ပြောပြပေးမှာပါရှင
်။ဟုတ်ကဲ့ပါရှင်။ပြည်ရင်းကစာနယ်ဇင်းသတင်းသမားတွေအတွက်နှစ်စဉ်စုတစုကိုချင်းမြင့်ပေးသွားဖို့အမျိုးသားသတင်းစုကော်မတီရဲ့မှာတော့မဂ္ဂဇင်းနဲ့သတင်းချန်နယ်တွေကအက်ဒီတာချုပ်တွေ၊တာဝန်ငယ်အက်ဒီတာတွေအပြင်ထုတ်ဝေသူတွေနဲ့အတူပြီးခဲ့တဲ့ဩဂုတ်လထဲမှာအဖွဲ့ဝင်20နဲ့ဖွဲ့စည်းခဲ့ပြီးဒီကနေ့မှာတော့နောက်ထပ်အဖွဲ့ဝင်12ဦးနဲ့ဆိုရင်တော့အဖွဲ့ဝင်32ဦးပါကော်မတီကိုထပ်မံဖွဲ့စည်းလိုက်တာဖြစ်ပါတယ်။တခါဝိုင်းရင်သတင်းစာဆရာကြီးတွေ၊ဝိုင်းရင်စာပေပညာရှင်34ယောက်နဲ့လည်းစုရွေးချယ်ရေးကော်မတီတစ်ယောက်ကိုဒီကနေ့မှာပဲဖွဲ့စည်းလိုက်ပါတယ်။ဒီသတင်းစုဟာမြန်မာနိုင်ငံမှာ1964ခုနှစ်နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်သတင်းသမားတွေကိုစတင်ချီးမြှင့်မဲ့စုတစ်ခုလည်းဖြစ်ပါတယ်။ဒါဟာပြည်ရင်းမှာရှိတဲ့သတင်းသမားတွေအထူးသဖြင့်တော့မျိုးဆက်သစ်လူငယ်သတင်းတောက်တွေအတွက်အားပေးမှုတစ်ခုဖြစ်အောင်လို့စီစဉ်တာဖြစ်တယ်လို့စုဖြစ်မြောက်ရေးကော်မတီကဆိုပါတယ်။အခုအမျိုးသားသတင်းစုတွေကကော်မတီထဲမှာသာဒီစာပေစာနယ်ဇင်းနဲ့စာပေစီစီရေးကတာဝန်ရှိသူတချို့ပါဝင်မှာဖြစ်ပေမဲ့အကဲဖြတ်စုရွေးချယ်ရေးအဖွဲ့မှာတော့ဘဲအဖွဲ့စည်းရဲ့ဩဇာတက်ရောက်မှုမှမရှိဘဲနဲ့လွတ်လပ်စွာရွေးချယ်လှုပ်ဆောင်မှာဖြစ်တယ်လို့အခုစုဖြစ်မြောက်ရေးကော်မတီကတာဝန်ရှိသူတဦးဖြစ်တဲ့အစိုက်ရေးဆရာမဝင်တာကပြောပါတယ်
။အခုချိန်ကြီးကတော့ကျွန်တော်အဲ့လိုအမှတ်ခံချက်ရရတယ်ဆိုလည်းကျွန်တော်ပါဝင်ပြီးတော့လုပ်တာပါ။အခုတော့တက်ဆိုင်ရကတော့ဩဇာတွမ်းတာတို့ပါဝင်ဆုတ်ဖြစ်တာတို့မရှိဘူးကတော့ကျွန်တော်အဲ့လိုအမှတ်ခံချက်လည်းပြီးပါ။ကျွန်တော်တို့တက်နိုင်ခြင်းကအများကြည့်ရစရာမဖြစ်အောင်နော်တက်နိုင်ခြင်းကကျွန်တော်မှန်မှန်ကန်ကန်နဲ့စောင့်ရမှန်မှန်နဲ့လုပ်ရမယ်လို့ဆုံးဖြတ်ထားပါတယ်။မျိုးသားဒရင်းစုကော်မတီအနေနဲ့ကတော့စာပေနဲ့စာနယ်ဇင်းအဖွဲ့ရဟိုကူညီပံ့ပိုးတယ်ရုံးလုပ်ငန်းတွေကိုအကူအညီပေးတယ်ကျွန်တော်တို့အစည်းအဝေးတွေပါလုပ်ဖို့အတွက်အစည်းအဝေးခန်းနေရာပေးမယ်လူကူအားပေါ့အဲ့ရရုံးအဖွဲ့ဝင်အားတွေနဲ့အကူအညီပေးမယ်လုပ်တင်လုပ်ထက်တယ်နောက်ဒီအချိန်မှာကျွန်တော်တို့ကအစပြုတင်တယ်ဒီလုပ်ငန်းကိုအစပြုတင်တယ်ကျွန်တော်တို့ကအစပြုတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဖြည့်ပြင်းတာတွေလည်းရှိနိုင်တယ်ကျွန်တော်အားနေတာတွေရှိနိုင်တယ်ဒါပေမဲ့ဒါတွေကိုဖြည့်ပြင်းနေကျွန်တော်တို့ဖြည့်ပြီးတော့ပြင်သွားမယ်ဒီလိုပဲကျွန်တော်တို့ကြိုးစားထားပါလေ
။ပြည်ရင်းကမဂ္ဂဇင်းသတင်းချန်နယ်တွေမှာထုတ်ဝေဖော်ပြပြီးသမျှသတင်းဆောင်မှာကတ်တွန်းနဲ့ဓာတ်ပုံတွေအားလုံးဝင်ရောက်ရှင်ပြိုင်နိုင်တယ်လို့နောက်ဆုံးဒီအစိုးရထုတ်သတင်းစာတွေကဆောင်းပါးတွေလည်းပါဝင်နိုင်တယ်လို့ဆိုသလိုစုမျိုးစား၅မျိုးနဲ့နှစ်စဉ်ချီးမြှင့်သွားမယ်လို့လည်းပြောပါရယ်
။အကောင်းဆုံးသတင်းစုနောက်ထပ်အကောင်းဆုံးအဘော်ဆောင်းပါးစုအကောင်းဆုံးသတင်းဆောင်းပါးစုအကောင်းဆုံးသတင်းဓာတ်ပုံစုအကောင်းဆုံးသတင်းကတ်တွန်းစုဆိုပြီးတော့စု၅ခုတက်မှတ်ထားပါလေ။ပြည်ရင်းမှာထုတ်တဲ့ပုံနှိပ်ဖော်ပြတဲ့အဲ့ဒီစဉ်အဲ့ဒီကြည့်ရကြည့်မှာပါအ
ဲ့
တော့ဟိုအခုဆိုရင်အစိုးရသတင်းစာနှစ်ဆောင်ရှိတယ်အစိုးရသတင်းစာဒီရေရတယ်ကျွန်တော်တို့ကခုနတကယ်ဟိုပေးတင်ပေးလိုက်တဲ့သတင်းဆောင်ပါတို့ပါလို့ပေါ့လေအဲတိုင်းပြည်အတွက်အမှန်ကျိုးရှိမဲ့နောက်တစ်ခါသတင်းဆောင်ပါဇာတ်မုတ်သတင်းပြည်သားတဲ့တကယ်ဟိုအဆင့်တန်းပြည်တဲ့သတင်းမျိုးဆိုရင်ကျွန်တော်တို့ကပြီးမှာပဲ
ဒီအမျိုးသားသတင်းစုကိုသတင်းသမားနဲ့ဓာတ်ပုံဆရာတွေကိုယ်တိုင်အစိုးပြုတင်နိုင်တယ်လို့စာဖတ်သူပြည်သူတွေရဲ့ရွေးချယ်မှုဆန္ဒတွေနဲ့လည်းရွေးချယ်သွားမှာဖြစ်တယ်လို့ဆရာမဝင်သားကပြောပါရယ
်ပထမတစ်မျိုးကတော့စာဖတ်သူပြည်သူတွေရဲ့ဆန္ဒပေးတာအဲ့ဒါကျွန်တော်တို့ website တွေပါလေးလုပ်ထားမယ်အဲ့ဒီ website မှာဆန္ဒပေးလို့ရတယ်နောက်ကျွန်တော်တို့ရှိကိုဆက်သွယ်ပြီးတော့ဒီသတင်းတွေဆောင်းပါးတွေကိုတော့သူတို့ကြိုက်တယ်ဆိုပြီးတော့ဆန္ဒပေးလို့ရပါတယ်နောက်ဒုတိယတစ်မျိုးကသက်ဆိုင်ရာစာနယ်ဇင်းတွေကစာနယ်ဇင်းတွေအစိုးပြုချက်ပေါ့အဲ့သူတို့ကသူတို့အနေနဲ့ဒီ brand ဒီဆောင်းပါးတွေကိုအဲသူတို့စဉ်းစားဖို့ဆိုပြီးတော့ကော်မတီကိုလှမ်းပို့လို့ရပါတယ်။နောက်တတိယချက်ကတော့ကာယကံရှင်ပေါ့လေ။ကာယကံရှင်ဖန်ပြီးတဲ့သတင်းတောက်တို့တပ်ပုံဆရာတို့သူတို့ကနေပြီးတော့ကိုယ်တိုင်အစုပြုကြပြီးလုပ်လို့ရပါတယ်။အဲ၃မျိုး၃မျိုးပေါ့လေ
။ဒါကတော့အမျိုးသားသတင်းစုဖြစ်မြောက်ရေးတာဝန်ခံတွေကတူဖြစ်တဲ့အစိုက်ဆရာမဝင်သားပြောပြခဲ့တာပါရှင်။2021ခုနှစ် January လကစလို့ December လကုန်အထိတနှစ်စာထုတ်ဝေခဲ့တဲ့သတင်းနဲ့သတင်းဆောင်မတွေကိုရွေးချယ်ပြီးနောက်စုပေးပွဲကိုတော့နောက်နှစ်2022ခုနှစ် February လမှာကျင်းပသွားဖို့စီစဉ်ထားတယ်လို့လည်းပြောပါရယ်။စုချင်းငွေကတော့တစုကိုဒီကြက်ငွေ10သိန်းလောလောဆယ်သတ်မှတ်ထားပြီးစုဖြစ်မြောက်ရေးကော်မတီထဲကနေရန်ပုံငွေရှာဖွေရေးအဖွဲ့ကိုဖွဲ့စည်းပြီးတော့ဒီစုချင်းငွေတွေရဖို့အတွက်ရန်ပုံငွေပွဲတွေလည်းလုပ်သွားမယ်လို့ပြောပါရယ်ရှင်။